မေရိကန်ပြည်ထောင်စုမှာကာကွယ်ရေးဆိုင်ရာ2023ခုနှစ်အတွက်ဒေါ်လာ858ဘီလီယံသုံးဆွဲမဲ့ NDAA ဥပဒေကိုသမ္မတဂျိုးဘိုင်ဒန်တောက်ကြနေကလက်မှတ်ရေးထိုးပြဋ္ဌာန်းလိုက်ပါတယ်ဒီဥပဒေအရအမေရိကန်ကာကွယ်ရေးဌာနအတွက်ဒေါ်လာ 816.8 ဘီလီယံသုံးစွဲခွင့်ပြုထားပါတယ်။ဒါကြောင့်ကာကွယ်ရေးဌာနရဲ့စစ်ဖက်အရက်ဖက်ဝန်ထမ်းတွေကိုလစာ 4.6 ရာခိုင်နှုန်းအထိတိုးမြှင့်ပေးသွားမှာဖြစ်ပါတယ်။အမျိုးသားကာကွယ်ရေးမဟာဗျူဟာကိုအရှိန်မြှင့်ပြီးတော့အမျိုးသားကာကွယ်ရေးမဟာဗျူဟာကိုအရှိန်မြင့်မြင့်အကောင့်ထဲပေါ်ဖို့နဲ့ငွေကြေးဖောင်းပွားမှုပြဿနာကိုထိထိရောက်ရောက်ဖြေရှင်းနိုင်ဖို့ကာကွယ်ရေးဌာနကမူလတင်ပြတဲ့အသုံးစရိတ်ထက်ကို45ဘီလီယံပို့ပြီးတော့သတ်မှတ်ပေးထားပါတယ်။NDAA ကာကွယ်ရေးဆိုင်ရာဥပဒေမှာမြန်မာနိုင်ငံဒီမိုကရေစီရေးကိုမြှင့်တင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေ PDF ကာကွယ်ရေးအဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရေးလဲထည့်သွင်းထားပါတယ်မြန်မာနိုင်ငံတွေကတိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာ Federal စနစ်ခိုင်မာစေရေးအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လဲပါဝင်ပါတယ်NUG အမျိုးသားညီညွတ်ရေးအစိုးရအမျိုးသားညီညွတ်ရေးအတိုင်းအမြန်ကန်ကောင်စီ NUCC လွှတ်တော်ကိုယ်စားပြုကော်မတီ CRPH နဲ့ CDM လှုပ်ရှားသူတွေရဲ့စစ်အုပ်ချုပ်ရေးအဆုံးသတ်စေရေးအထောက်ဆောင်ရွက်မှုတွေကိုထောက်ခံပံ့ပိုးသွားဖို့လဲအမေရိကန်ဥပဒေထဲမှာပါဝင်ပါတယ်ယူကရိန်းစစ်ပွဲထိုင်ဝမ်မြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့နဲ့ပတ်သက်လို့အမေရိကန်တို့တုံ့ပြန်ဆောင်ရွက်ဖို့စရိတ်တွေကိုလည်း NDAA အသုံးစရိတ်ဥပဒေထဲမှာထည့်သွင်းထားပါတယ်